ဒီဇင်ဘာလ9ရက်နေ့စာရင်းတွေမှာသမ္မတဂျိုးဘိုက်ဒန်ကမကထပြုကျင်းပမယ်အွန်လိုင်းဒီမိုကရေစီထိပ်သီးအစည်းအဝေးကိုကမ္ဘာကောင်ဆောင်တွေအရက်ဖက်လူမှုအဖွဲ့တွေနဲ့ပုဂ္ဂလိကကဏ္ဍကကိုယ်စားလှယ်တွေတယောက်ကြောက်ဖို့ရှိပါတယ်ဒီအစည်းအဝေးကနေဒီမိုကရေစီသွေးသစ်လောင်းဖို့နဲ့ဒီကနေ့ခေတ်မှာဒီမိုကရေစီနိုင်ငံတွေရင်ဆိုင်နေရတဲ့အကြီးအမားဆုံးချိန်ချောက်မှုတွေကိုစုပေါင်းလှုပ်ဆောင်မှုနဲ့ဖြေရှင်းသွားဖို့သဘောတူအစီအစဉ်တစ်ခုကိုချမှတ်မှာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားပြီးအာဖဂန်နစ္စတန်မှာတာလီဘန်အဖွဲ့အာဏာပြန်ယူလိုက်တာအပါအဝင်ကမ္ဘာတဝန်းမှာအာဏာရှင်အစိုးရတွေပုံများလာနေချိန်ဒီမိုကရေစီအားကောင်းခံမအောင်လို့မဲလို့ရွေးကောက်ပွဲမဲဆွယ်စည်းဝေးကာလအတွင်းသမ္မတဘိုင်ဒန်ကကတိပေးခဲ့တာရဲ့တစ်စိတ်တစ်ပိုင်းအဖြစ်အခုထိပ်သီးအစည်းအဝေးကိုကျင်းပမှာပါထိပ်သီးအစည်းအဝေးရဲ့ရည်ရွယ်ချက်တွေကတော့ဒီမိုကရေစီအားကောင်းခံပါစေဖို့အာဏာရှင်ဝါဒရံကနေခုခံကာကွယ်ဖို့အကျင့်ပြတ်ချစားမှုတိုက်ဖြတ်ဖို့နဲ့လူအခွင့်အရေးကိုအားပေးမြင့်တင်ဖို့လို့ဖြစ်တယ်လို့နိုင်ငံတိုင်းဌာနကထုတ်ပြန်ထားပါတယ်အစည်းအဝေးတက်ဖို့ဖိတ်ထားတဲ့နိုင်ငံတွေထဲမှာ liberal democracy နိုင်ငံတွေ၊ democracy အားနည်းနေတဲ့နိုင်ငံတွေအပြင်အာဏာရှင်စရိုက်လက္ခဏာမျိုးတွေရှိတဲ့နိုင်ငံအတော်များများတော့မှပါဝင်ပြီးစုစုပေါင်းနိုင်ငံ100ကျော်ကိုဖိတ်ထားပါတယ်။ Freedom House အဖွဲ့ရဲ့ democracy ညွှန်ကြားအရအစည်းအဝေးတက်ဖို့ဖိတ်ထားတဲ့အထက်မှာ89နိုင်ငံကလွတ်လပ်တဲ့ဒါမှမဟုတ် democracy အပြည့်အဝရှိတဲ့နိုင်ငံတွေအဖြစ်သတ်မှတ်ခံထားရတဲ့နိုင်ငံတွေဖြစ်ပြီး32နိုင်ငံကတစ်စိတ်တစ်ပိုင်းလွတ်လပ်တဲ့နိုင်ငံအဆင့်၊3နိုင်ငံကလွတ်လပ်မှုမရှိတဲ့အဆင့်သတ်မှတ်ခံထားတဲ့နိုင်ငံတွေဖြစ်ကြပါတယ်။